အာဏာသိမ်းထားတဲ့စစ်တပ်ကိုရရလက်နက်နဲ့ခုခံဆန့်ကျင်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးကပြည်သူတွေကိုစစ်တပ်ကစစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟတ်ရင်တွေသုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကိုပါလူသားဒိုင်းတပွဲသုံးခဲ့တာအတွက်စစ်တပ်ကိုအရေးယူနိုင်ဖို့နဲ့ဒေသခံတွေကိုပါအကူအညီပေးနိုင်ဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကလှုပ်ဆောင်နေကြောင်း NUG ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ
်မင်းတပ်ပြည်သူတွေကိုအကူအညီပေးနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေကိုဆက်သွယ်ဆွေးနွေးပြီးအကူအညီတောင်းခံတာတွေဆောင်ရွက်ခဲ့သလိုမြေပြင်ကပြည်သူလူထုနဲ့ချိတ်ဆက်ပြီးတော့လဲအကူအညီထောက်ပံ့မှုတွေအလင်းမြန်ရောက်ရှိအောင်ဆောင်ရွက်ပေးလျက်ရှိပါတယ်
။တက်ဆွန်းတဲ့နည်းနဲ့ခုခံနေကြတဲ့ပြည်သူတွေကိုဥညွတ်ခုံပြူကြောင်းနဲ့ပြည်သူတွေလုံလာတဲ့ Federal Democracy အမြန်ရအောင်ကြိုးပမ်းနေကြောင်းအမျိုးသားညီညွတ်ရေးအစိုးရရဲ့တက်တန်းတလပြည့်တဲ့မေလ16ရက်မင်းကွန်းမှာပြည်ထောင်စုဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။မင်းတပ်ပြည်သူတွေကိုအကာအကွယ်မပေးနိုင်သေးတဲ့အတွက်စိတ်ထိခဲ့ရကြောင်းပြောကြားခဲ့တယ်လို့ပြည်သူတွေကိုအပြည့်အဝအကာအကွယ်ပေးနိုင်မယ်တပ်မတော်တရက်ကိုထူထောင်ဖို့ရှေ့ပြေးဖြစ်တဲ့ပြည်သူကာကွယ်ရေးတပ်မတော် PDF ကိုအခုခါမှထူထောင်ပြီးဖြစ်တဲ့အတွက်ခင်မီလက်နက်ကိုင်တပ်မတော်တရက်ထူထောင်ဖို့ပြင်ဆင်နေကြောင်းလည်းသတင်းစကားပါပါတယ်။အမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူတွေဟာမင်းတပ်ဒေသခံတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မင်းတပ်ပြည်သူတွေကိုချက်ချင်းအကာအကွယ်ပေးဖို့အတွက် NUG နိုင်ငံခြားရေးဝန်ကြီးဌာနကကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူဒရက်စ်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဗော်ကန်ဘော့စကီယာနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့တရုတ်နိုင်ငံဆိုင်ရာတန်မတ်ကြီးဇန်ကျွန်းအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုခဲ့တာပါဒါအပြင်အရက်သားပြည်သူတွေပေါ်မှာစစ်နဲ့နဲ့ကြီးတွေတုံတိုက်ခတ်ခဲ့တဲ့စစ်တပ်ကိုပြပြသားသားအရေးယူဖို့ပါတောင်းဆိုခဲ့ပါတယ်။ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလုံခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပစ်ခတ်မှုတွေအတွင်လူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။